မေရိကန်နောက်ဆက်ကံရုံးတဲ့ကြောမှာတောင်းကြီးလောင်ကျွမ်းမှုဟာနေရာပေါင်း100ကျော်မှာဖြစ်ပွားနေပြီးလူပေါင်း16ဦးတဲ့မင်းတေဆုံးနေရခြင်းမှာပဲအနောက်မြောက်ပိုင်းကအော်ရဂွန်ပြည်နယ်မှာတော့ပြည်နယ်ရဲ့လူရေ100ရာခိုင်နှုန်းဖြစ်တဲ့လူပေါင်း5သိန်းကျော်ဘေးလွတ်ရာပြောင်းရွှေ့ရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။အော်ရဂွန်ပြည်နယ်ထဲမှာထောင်နဲ့ချီတဲ့နေအိမ်တွေနဲ့အတူဧကပေါင်း9သိန်းလောက်မီးလောင်ကျွမ်းခဲ့ရပြီးမြို့ရွာအများကြီးလည်းပျက်စီးခဲ့ရပါတယ်။ဝါရှင်တန်ပြည်နယ်ထဲမှာတော့မြို့တစ်မြို့မိကြောင်ပျက်စီးသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့ကပ်ရဲ့အော်ရဂွန်ပြည်နယ်အက်ရှ်လန်းမြို့မြောက်ပိုင်းမှာစတင်တဲ့မီးလောင်ကျွမ်းမှုအတွက်ရှုံမီးဖြစ်တဲ့ရဲတွေကအမှုဖွင့်ဆစ်ဆင်းနေတယ်လို့အက်ရှ်လန်းရဲချုပ်ကပြောပါတယ်။အဲဒီမှာနေအိမ်600လောက်မီးလောင်ပျက်စီးခဲ့ရတာပါ။ပေါ်တလန်မြို့တချို့နေရာတွေကဒေသခံတွေကိုလေကြောင်းအခြေအနေကြည့်ပြီးဘေးလွတ်ရာရွှေ့ပြောင်းခံရဖို့ဖြစ်လာနိုင်တယ်လို့ပြည်နယ်မိသားကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာစစ်ကြေးတွေကတောမီးလောင်ကျွမ်းမှုတွေဆက်လက်ဖြစ်ပွားနေပြီးလူပေါင်း12ဦးနဲ့မင်းတေဆုံးခဲ့ရတယ်လို့ရန်နဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရပါတယ်။